Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များရှင်2016ခုနှစ်စက်တင်ဘာလ26ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါရှင်ကျမခင်ပြထွေးပါကိုလံဘီယာအစိုးရနဲ့ FARC သဘုံအဖွဲ့တို့အကြားနောက်ဆုံးအစဉ်ညဉ့်ညဉ့်ရေးသဘောတူညီချက်ကိုဒီကနေ့တင်းတင်းလာနေလက်မှတ်ရထုတ်ဖို့ရှိပါတယ်တခါဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကတူပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်ကအငင်းပွားနေပြီအထက်မှာတရုတ်စစ်လေယာဉ်တွေပြန်တန်းခဲ့တာနဲ့ပတ်သက်လို့တော့ဂျပန်အစိုးရကဒီကနေ့တရုတ်ကိုသတိပေးလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့ဇီကာရောဂါပိုးနောက်ထပ်ကူးစက်မှု၃ခုထပ်ပြီးတော့တွေ့ရှိထားပါတယ်ဒီလိုထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံကသတင်းတွေကိုဥဝင်းမင်းနဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းတောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်တွေကအဖွဲ့ဝင်တချို့ကိုအရေးယူဖို့ဆိုတဲ့အရေးကြီးဆိုကိုဒီကနေ့လွှတ်တော်မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်
။ကော်မရှင်မှအဖွဲ့ဝင်ချို့သည်ဥပဒေကြောင့်အရတက်ဆိုင်ရာအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းခဲ့ပြီးပြည်မှုကျွလွန်သူများတက်တာခွင့်ရအောင
်ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံကနေမြန်မာနိုင်ငံကလူကုန်ကူးနေနေအဖွဲ့လက်ထဲကိုပြန်လွှဲပေးလိုက်တဲ့သတင်းနဲ့အတူဒီကနေ့တနင်္လာနေ့မှာပြုလုပ်မယ့် Democratic သမ္မတလောက် Hillary Clinton နဲ့ Republican သမ္မတလောက် Donald Trump တို့ရဲ့သမ္မတရွေးကောက်ပွဲပထမဆုံးစကားစစ်ထိုးပွဲနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ကဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါပါလေရှင်
ကိုလံဘီယာအစိုးရနဲ့ကိုလံဘီယာလက်နက်ကင်တော်လှန်ရေးတပ်ဖွဲ့ FARC တို့အကြားနောက်ဆုံးအစဉ်ညီညီသဘောတူညီချက်ကိုဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးရမှာဖြစ်တာကြောင့်မလို့ကမ္ဘာအနောက်ခြမ်းမှာနှစ်အရှိကြာဆုံးဖြစ်နေတဲ့တော်လှန်ပုံကံမှုတွေနဲ့ပြည်တွင်းစစ်အဆုံးသတ်နိုင်တော့မှာဖြစ်ပါတယ်။အမေရိကန်အကြီးအကဲအစိုးရအရာရှိတဦးကတော့အခုချုပ်ဆိုမဲ့သဘောတူညီချက်ဟာကျူးဘားနဲ့ဆိုဗီယက်အတွေ့အခေါ်တွေကိုအားကျပြီးကမ္ဘာအနောက်ခြမ်းဒေသမှာဒီမိုကရက်တစ်အဖွဲ့အစည်းတွေကိုဆန့်ကျင်လာခဲ့တဲ့တော်လှန်ပုံကံမှုတွေကိုအဆုံးသတ်နိုင်မှာဖြစ်တယ်လို့ပြောပါတယ်။တရားဝင်ကိုကိန်းထုတ်လုပ်မှုတွေကနေရလာတဲ့ငွေတွေနဲ့လဲပတ်နေတဲ့ FARC သဘုံအဖွဲ့နဲ့ကိုလံဘီယာအစိုးရတို့အကြားလက်နက်ကင်ပြည်ပခါတွေကြောင့်ဒီကိုလံဘီယာနိုင်ငံမှာလူပေါင်း2,000ခွဲကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ငါးသန်းထက်မနည်းလဲဥည်မဲခဲ့ရပါတယ်။ဒီကနေ့ညီငယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးမဲ့အခမ်းအနားကိုတော့အမေရိကန်နိုင်ငံသားရုံဝန်ကြီးဂျွန်ကယ်ရီအပါအဝင်အစိုးရအကြီးအကဲ16ဦးနဲ့နိုင်ငံသားရုံဝန်ကြီးနှစ်တာဆင်တက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခမ်းအနားကိုတော့ဒီ16ရာစုနှစ်ကစတင်တည်ထောင်ခဲ့တဲ့ကာရေဘီယံစိတ်ကမ်းမြို့ကာတာဟဲနာမှာရှိတဲ့ convention center မှာပြုလုပ်မှာပါအခုသဘောတူညီချက်ကိုတော့အောက်တိုဘာလ2ရက်နေ့ကျင်းပမယ်နိုင်ငံလုံးဆိုင်ရာလူမှုဆန္ဒခံယူပွဲမှာအတည်ပြုရအောင်ပါရှင
်အမေရိကန်နိုင်ငံအခြေပိုင်းရှာလော့မြို့ကြီးမှာဆန္ဒပြပွဲတွေဖြစ်လာပြီးညမထွက်ရမိန်ထုတ်ခဲ့တာကိုဒီနေ့ရုပ်သိမ်းလိုက်တာကြောင့်မြို့ထဲမှာလူတွေလွတ်လွတ်လပ်လပ်စသွားလို့ရနေပါပြီပြီးခဲ့တဲ့ဘက်ကဒီမြောက်ကယ်ရိုလိုင်းနာပြည်နယ်ရှာလော့မြို့မှာရဲတွေပြစ်ခတ်မှုကြောင့် African နယ်ပွား American အမျိုးသားတဦးတေဆုံးခဲ့မှုဖြစ်ပြီးပေါ်ပေါက်လာခဲ့တဲ့ဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ဖို့ဒီညမထွက်အမိန့်ကို၃ရက်ကြာထုတ်ပြန်ခဲ့တာပါပြီးခဲ့တဲ့အင်္ဂါနေ့မှာအမေရိကန်ရဲတွေပြစ်ခတ်ဖမ်းဆီးမှုကြောင့်အသက်43နှစ်အရွယ်ဒီအာဖရိကန်နယ်ပွားအမေရိကန်လူမျိုး Kate Lamont Scott တေဆုံးခဲ့ရတာအတွက်ဒေါသတကြီးဆန္ဒပြပွဲတွေပေါ်ပေါက်လာရမှာအကြမ်းဖက်မှုတွေအစာပိုင်းမှာဖြစ်ပေါ်လာခဲ့ပါတယ်ဒါပေမဲ့ညတစ်ကောင်ကနေမနေ့6နာရီအထိအပြင်းမထွက်ဖို့ဒီညမထွက်အမိန့်ကိုတောက်ချာနေကထုတ်ပြီးမှတော့ဆန္ဒပြပွဲတွေဟာငြင်းငြင်းချမ်းချမ်းပြန်ဖြစ်လာခဲ့ပါတယ်ရဲတွေဘက်ကတော့ပြဿနာမရှိရင်ဒီညမထွက်အမင်းကိုအတင်းထုတ်သုံးမှာမဟုတ်ဘူးလို့ကတိပေးခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ကလည်းကယ်ရိုလိုင်းနာပန်သာစ်အသင်းနဲ့မနီဆိုတာဗိုက်ကင်းစ်အသင်းတို့ကစားကြတဲ့အမေရိကန်စတိုင်ဘောလုံးပွဲအပြင်ဘက်မှာလည်းဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေက Black Lives Matter လို့ကြွေးကြော်ကြပြီးလူမဲတွေရဲ့အသက်ဟာလည်းအရေးပါတယ်လို့ဩဟစ်ခဲ့ကြပါတယ်။ပန်သာစ်အသင်းကနောက်တန်းနာမည်ကြီးကစားသမားကမ်နျူတန်ကလည်းသွေးပူလေ့ကျင့်ခန်းလုပ်နေတဲ့အချိန်မှာဒေါက်တာမာတင်လူသာကင်ပြောခဲ့တဲ့တနေရာမှာမတရားမှုဖြစ်သွားတာဟာနေရာတိုင်းကတရားမျှတမှုတွေကိုချင်းချောက်နေတာပဲဆိုတဲ့ထင်ရှားတဲ့စာရင်းပါတီရှပ်ကိုဝတ်ထားခဲ့ပါတယ်။ဒီပြဿနာမှာအဓိကညင်းပွားနေတာကတော့ရဲကစစ်ဖို့လာချိန်မှာစကော့ဟာလက်နက်ကင်ဆောင်ထားတာကြောင့်ကုလူပြစ်ခတ်ဖမ်းဆီးရတယ်လို့ရဲတွေကပြောပေမဲ့သူ့မိသားစုဘက်ကတော့လက်နက်ကင်ထားတာမဟုတ်ပဲကားထဲမှာစာအုပ်ဖတ်နေတာဖြစ်တယ်လို့ပြန်ပြောထားပါတယ်ခင်ဗျ။
မေရိကန်သမ္မတလောင်းတွေဖြစ်ကြတဲ့ဟယ်လာရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့ဟာသူတို့ရဲ့ပထမဆုံးချိန်စကားဆက်ထူပွဲမတိုင်ခင်တရက်အလိုတင်းငွေနေတော့ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟူးနဲ့တရားစီတွေ့ဆုံခဲ့ကြပါတယ်။တည်ထောင်တွေ့ဆုံမှုတွေဖြစ်ပေမဲ့လည်းဒီတွေ့ဆုံမှုနဲ့ပတ်သက်လို့ဒီမိုကရက်နဲ့ရီပက်ဘလီကန်သမ္မတနှစ်ဦးစလုံးရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တွေကကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့ပါတယ်။ခိုင်မာအကောင်းကြီးလုံခြုံမှုရှိတဲ့အစ္စရေးနိုင်ငံဖြစ်ဖို့အရေးကြီးတဲ့အကြောင်းမစ္စစ်ကလင်တန်ကအလေးပေးပြောထားပြီးကုလသမဂ္ဂဒါမှမဟုတ်တခြားအပြည်လူတွေကလှုပ်ဆောင်တာမဟုတ်ပဲအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်တိုက်ရိုက်ညှိနှိုင်းဆွေးနွေးမှုတွေကနေတဆင့်ထွက်ပေါ်လာမယ်နှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးအဖြေကိုဆက်ပြီးတော့အခိုင်အမာထောက်ခံသွားမယ်လို့ပြောပါတယ်မစ္စတာနတယာဟူအပြင်းထန်ကန့်ကွက်ထားတဲ့အီရန်ဆိုးရနယ်ဒီနိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုလည်းဆက်ပြီးတော့တွန်းအားပေးသွားမယ်အကြောင်းနိုင်ငံခြားရေးဝန်ကြီးဟောင်းမစ္စစ်ကလင်တန်ကပြောပါတယ်Mr. Trump နဲ့ Mr. Netanyahu တို့ရဲ့တွေ့ဆုံအပွဲအတွင်မှာတော့အစ္စရေးနိုင်ငံရဲ့နယ်စပ်လုံခြုံရေးအခအရံတွေအကြောင်းအချိန်ပေးဆွေးနွေးခဲ့ကြပြီးဒါဟာ Trump မကြာခဏပြောလို့ရှိတဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတရားကြီးတိဆောက်သွားဖို့ဆိုတဲ့ဥပမာဖြစ်တယ်လို့ Trump ရဲ့မဲဆွယ်စည်းရုံးအဖွဲ့ကထုတ်ပြန်ထားပါတယ်။ Jerusalem ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမဲ့ပြုမဲ့အကြောင်းလည်း Trump ကကတိပြုခဲ့ပါတယ်။နိုဝင်ဘာလသမ္မတရွေးကောက်ပွဲကျင်းပဖို့သတင်း၆ပတ်အလိုနယူးယောက်မှာဒီနေ့ကျင်းပမယ့်စကားဆက်ထိုးပွဲမတိုင်ခင်သမ္မတလောင်းနှုတ်အနေနဲ့သူတို့ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာကျွမ်းကျင်မှုတွေကိုထုတ်ဖော်ပြသရမှာအခုတွေ့ဆုံမှုကအထောက်အကူဖြစ်စေတာဖြစ်ပါရဲ့ရှင်
။ဆီးရီးယားနဲ့ရုရှားတို့ရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အလက်ပူမြို့အရှေ့ပိုင်းမှာလူပေါင်းများစွာသေဆုံးခဲ့ရပြီးဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကဒီလောက်ရဲ့ဟာလူမဆန်တဲ့တုံ့လောက်ကြေကွဲစရာရဲရဲဆက်ဆက်အကြမ်းဖက်မှုကြီးဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်တီမစ်ဆူရာအနေနဲ့ကုလသမဂ္ဂလူကြုံရေးကောင်စီရေးပေါ်စည်းဝေးမှာမနေ့ကမေကွန်းပြောရမှာစက်တင်ဘာ9ရက်နေ့ကအမေရိကန်နဲ့ရုရှားကြေညာပေးခဲ့တဲ့ဒီအဖြစ်ရရဟာပြတ်ဖို့ဖြစ်နေတယ်အားရစရာမရှိတော့ဘူးလို့ထုတ်ပြောလိုက်ပါတယ်ဒီကုလသမဂ္ဂတန်တမန်ဒီမစ်ဆူရာကပဲဒီအတိုက်ခတ်တွေရပ်သွားဖို့အတွက်တာဝန်ဟာဒီအဖြစ်ရရဂျာဝင်စစ်ဆက်ပေးခဲ့တဲ့အမေရိကန်နဲ့ရုရှားတို့အပေါ်မှာပဲတည်နေတယ်လို့ဆက်ပြောခဲ့ပါတယ်ဒါအပြင်ဒီမစ်ဆူရာကဒီအကြမ်းဖက်တိုက်ခတ်မှုတွေကိုအဆုံးသတ်ဖို့အရက်သားတွေကိုကာကွယ်ပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေခွင့်ပြုရင်းနဲ့လူနာပို့ဆောင်ရေးအတွက်တိုက်ပွဲတွေဂျူကြားရပ်ပေးဖို့နောက်အဖြစ်ရရေးကိုစောင့်ကြည့်ထိန်းသိမ်းပေးပြီးနိုင်ငံရေးဆွေးနွေးပွဲတွေပြန်ဆဖို့တောင်းဆိုလိုက်ပါတယ်အမေရိကန်နိုင်ငံအင်ဒီယာနာတက္ကသိုလ်ကသုံးသပ်သူအဗ်ဒူလ်ကီလ်ဒါဆီနိုကတော့အခုအချိန်မှာရုရှားထောက်ခံပေးထားတဲ့သမ္မတဘက်ရှာအာဆက်တက်တွေဟာမနစ်ကအရှုံးနဲ့ရင်ဆိုင်နေခဲ့ရကနေအခုတော့အရေးပါတဲ့မြို့ကြီးအားလုံးကိုအောက်ပွဲခံသိမ့်ပိုက်နိုင်ဖို့အချိန်ရသွားပြီးဒါဟာအိုဘားမားဆိုရတဲ့နိုင်ငံသားရေးမူဝါဒဆုံးရှုံးမှုကြီးတစ်ခုဖြစ်တဲ့ရုရှားကအမေရိကန်ထက်တော်ကြောင်းပြလိုက်တယ်လို့ဖြစ်သွားတယ်တခြားနိုင်ငံတွေမှာလည်းအလားတူအဖြစ်ဆိုးတွေဖြစ်လာမှာစိုးရင်ရတယ်လို့သုံးသပ်ခဲ့ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကနေဒီနေ့လာနေညနေခင်းဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဂျပန်နဲ့တရုတ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်ကအငင်းပွားနယ်မြေအထက်မှာတရုတ်စစ်လေယာဉ်တွေပြန့်တန်းခဲ့တာနဲ့ပတ်သက်လို့ဂျပန်ဆူရကဒီကနေ့တရုတ်ကိုသတိပေးလိုက်ပါတယ်။တရုတ်နိုင်ငံကဒါယိုယူလို့ခေါ်ပြီးသူတို့ပိုင်ဆိုင်ကြောင်းပြောထားတဲ့ဂျပန်ဆူရထိန်းချုပ်ရာဆန်ကာကူကျွန်းစုတွေရဲ့အရှေ့ဘက်မီယာကိုရေလက်ကြားမှာတရုတ်စစ်လေယာဉ်တွေမနေ့ကတနင်္ဂနွေနေ့မှာပြန့်တန်းခဲ့တာပါ။ဒါဟာလေယာဉ်အစင်း40လောက်ပါဝင်တဲ့တရုတ်ရဲ့ပုံမှန်စီးရေးလေ့ကျင့်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့တရုတ်ဆူရအရာရှိတွေကပြောထားပါတယ်။မီယာကိုရေလက်ကြားမှာတရုတ်လေယာဉ်တွေပြန်တန်းခဲ့ပြီးတဲ့နောက်ဂျပန်ဘက်ကလည်းလေယာဉ်တစ်စင်းတက်မနေချက်ချင်းပြန်တန်းပြီးတော့တုံ့ပြန်စောင့်ကြည့်ခဲ့တဲ့အကြောင်းဂျပန်ဆူရအတွင်းဝင်ချုပ်ယူအီရှိတာဆူဂါကပြောပါတယ်။မီယာကိုရေလက်ကြားမှာပြန်တန်းခဲ့တဲ့တရုတ်လေယာဉ်တွေဟာဂျပန်လီပိုင်နယ်ကိုချိုးဖောက်ခဲ့ခြင်းမရှိပေမဲ့ဒါဟာအဲ့ဒီဒေသမှာတရုတ်စစ်လေယာဉ်တွေပထမဆုံးအချိန်ပြန်တန်းတာဖြစ်တယ်လို့မစ္စတာဆူဂါကပြောပါတယ်။ဂျပန်အစိုးရအနေနဲ့အငင်းပွားနေတဲ့ရေပိုင်နဲ့ထဲမှာပဲဖြစ်ဖြစ်တခြားကမ္ဘာဘယ်နေရာမှာပဲဖြစ်ဖြစ်နိုင်ငံတစ်ခုတည်းကနေလက်ရှိအနေအထားကိုပြောင်းလဲပြဖို့ကြိုးစားတဲ့ဘယ်လို့ရမျိုးကိုမှတိခံမှာမဟုတ်ဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းဒီကနေ့လွှတ်တော်မှာပြောဆိုသွားပါတယ်ရှင်
။မြောက်ကိုရီးယားဆိုကနျူကလ িয়ার ဆန်းသတ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့ပုံမှာဒေတာရင်းပဋိပက္ခပုံမှုကြီးထွားလာနိုင်တာနဲ့အမျှအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးပေါင်းပြီးရေကြောင်းဆိုင်ရာစီးရေးလေ့ကျင့်မှုတွေဒီနေ့လှုပ်ဆောင်ခဲ့ကြပါတယ်။လေယာဉ်တွေနဲ့ရေငုပ်သင်္ဘောတွေကိုတက်ခိုက်နိုင်တဲ့အမေရိကန်ဖြတ်သင်္ဘော USS Spirancer တောင်ကိုရီးယားဖြတ်သင်္ဘောတွေရေငုပ်သင်္ဘောတွေရေငုပ်သင်္ဘောတွေကိုတိုက်ဖြတ်နိုင်တဲ့ရဟတ်ယာဉ်တွေနဲ့လေယာဉ်တွေနဲ့အတူပူးပေါင်းပြီးဂျပန်ပင်လယ်လို့လည်းခေါ်တဲ့အရှေ့ပင်လယ်ထဲမှာပူးပေါင်းစစ်ဆင်ရေးလေ့ကျင့်ခဲ့ကြတာပါဒီအကြောင်းပူးရဲစစ်ဆင်ရေးလေ့ကျင့်မှုဟာမြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရက်တွေကိုကာကွယ်ဖို့အမေရိကန်မဟာမိတ်တွေရဲ့ အင်အားခိုင်မာမှုနဲ့ပြတ်သားမှုတွေကိုပြသတာဖြစ်တယ်လို့ကိုရီးယားဆိုင်ရာအမေရိကန်ရေချောင်းတပ်ဖွဲ့တွေရဲ့တပ်မှုရေတပ်ဗိုလ်ချုပ်ကြီးဘရက်ကူပါကပြောလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ထိန်ထက်ဒုံးကျည်ဆက်သတ်မှုတွေအရှိန်မြင့်တိုးလှုပ်လာနေတဲ့ပုံမှာအမေရိကန်နဲ့တောင်ကိုရီးယားဆွေရတွေအနေနဲ့မြောက်ကိုရီးယားဘက်ကတိုက်ခိုက်လာနိုင်ခြေရှိတဲ့အပေါ်ဒီအခြေအနေတွေကိုဟန်တားနိုင်ဖို့စီအရာအသင့်အထားမှရှိရေးအလေးပေးလှုပ်ဆောင်လေ့ကျင့်နေကြတာဖြစ်ပါတယ်။ပြည်ခဲ့တဲ့သတင်းဘက်ကပဲအမေရိကန်ကဂွမ်ကျွန်းကနေ B1B ဘုံးကျက်လေယာဉ်နှစ်စီးကိုယာယီစေလွတ်ခဲ့ပြီးကိုရီးယားနယ်စပ်အနီးမှာပြန်တန်းခဲ့ပါသေးတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမှာစီကာယောဂါပိုးနောက်ထပ်ကူးစက်ဖြန့်ပွားမှု3ခုကိုထပ်မံတွေ့ထားတဲ့အကြောင်းဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကကြေညာပါရတယ်။အခုဆိုရင်ဖိလစ်ပိုင်မှာစီကာယောဂါပိုးကူးစက်ဖြစ်ပွားမှုပေါင်း12ခုရှိသွားပြီးတော့ဒီအထက်မှာစီဘူးမျိုးကအသက်22နှစ်အရွယ်သတင်းဗက်19ဘတ်ကိုဝင်လွယ်ထားတဲ့မိခင်တူဦးလည်းပါပါရတယ်။ဒါပေမဲ့လည်းဒီအထရဆောင်းတက်မှန်စစ်ဆေးချက်တွေအရာကတော့သတိသားမှာပုံမှန်မဟုတ်တဲ့လက္ခဏာဘာမှမတွေ့ရဘူးလို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးပေါ်လင်းဂျင်ရူဆယ်ယူဗီယာကပြောပါရတယ်။ဒါပေမဲ့လည်းသူကိုဝင်ဆောင်တဲ့ကာလတခြားလုံးစောင့်ကြည့်သွားမယ်အကြောင်းနဲ့နောက်ထပ်ယောဂါကုသပြန့်ပွားမှုမဖြစ်အောင်ကာကွယ်ဖို့အတွက်စစ်ဆေးမှုတွေဆက်ပြီးတော့လုပ်သွားမယ်လို့ကျန်းမာရေးဝန်ကြီးကပြောပါရရှင်
။ပြင်သစ်သမ္မတဖရန်ဆွာဟိုလွန်ကပြင်သစ်နိုင်ငံမြောက်ပိုင်းကဲလီယက်မျိုးကရွှေပြောင်းခြေချသူတွေစခန်းကိုဒီနှစ်လကုန်ပိုင်းမှာပိတ်ပစ်မယ်လို့ကတိပြုလိုက်ပါတယ်။ဒီနှစ်ဆဲလျက်စခန်းမျိုးကိုတွားချီရမှာသမ္မတအိုလန်ကဒီရွှေပြောင်းခြေချသူတွေစခန်းကိုလုံးဝဖျက်သိမ်းပြရမယ်လို့ထုတ်ပြောလိုက်ပါတယ်။သမရအိုလန်ကဆက်ပြီးဒီရွှေပြောင်းဒုက္ခသည်တွေကိုနိုင်ငံရေးခွလုံခွင့်ဆက်ရှောက်နိုင်တဲ့နေရာတွေကအခြားစခန်းတွေစီကိုရွှေ့ပေးနိုင်ရေးအစီအစဉ်ကိုသူထောက်ခံတယ်လို့ဆက်ပြောခဲ့ပါတယ်။ပြင်သစ်သမရကပဲထပ်မံရွှေပြောင်းလာသူတွေကိုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးဗြိတိရှ်တာဝန်ရှိသူတွေဘက်ကလည်းဝိုင်းကူလုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။သမရအိုလန်အနေနဲ့ဒီဆဲလျက်မြို့ကိုပထမဆုံးချိန်တွားကြည့်ခဲ့တာဖြစ်ပေမဲ့ဆူဒန်နဲ့အာဖဂန်နစ္စတန်နိုင်ငံကလာတဲ့ရွှေပြောင်းဒုက္ခသည်ပေါင်း 9,000 ကနေ 10,000 အထိရှိတဲ့ဒီစခန်းကိုတော့သွားမကြည့်ဖြစ်ခဲ့ပါဘူး။တကယ်တော့ဒီဒုက္ခသည်တွေကိုစောင့်တိမ်မတိုင်ခင်မှာအခြားစခန်းပေါင်း146ခုကိုရွှေပြောင်းပေးဖို့ပြင်သစ်အရာရှိတွေကစီစဉ်နေတာဖြစ်ပြီးဒီအစီအစဉ်တွေဟာအောင်မြင်မှုအနေထားမှာရှိနေပြီလို့သမရအိုလန်ကဆက်ပြောခဲ့ပါတယ်ခင်ဗျာ။
အီတလီနိုင်ငံမှာအပျော်စီးစင်ကန်သင်းမောကြီးတွေကြောင့်ဒေသတွင်းရှေ့လျှောက်အများအားဖြင့်ကြုံတွေ့လာရနိုင်တဲ့ထိခိုက်မှုဘေးအန္တရာယ်တွေကိုကန့်ကွက်တဲ့အနေနဲ့ဗင်းနစ်မြို့မှာဆန္ဒပြသူတွေမနေ့ကတနင်္ဂနွေနေ့မှာစုဝေးခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာအီတလီရိုးရာလေတွေအပါအဝင်လှေငယ်တွေကိုစီးပြီးတော့ဒေသတွင်းအပျော်စီးစင်ကန်သင်းမောကြီးတို့အဝင်ထွက်လုပ်နေတာကိုဟန့်တားဖို့ကြိုးစားခဲ့ကြတာပါ။ဒီဆန္ဒပြပွဲမှာမိသားစုတွေအများပြားပါဝင်ပြီးတချို့မိသားစုတွေဆိုရင်ကလေးငယ်တွေကိုပါခေါ်လာကြတာပါ။ကဘာလက်ခီးသွားထောင်ပေါင်းများစွာတင်ဆောင်ပြီးအပျော်စီးသင်္ဘောကြီးတွေမြို့အတွင်းကိုဝင်လာတာနဲ့အမျှဒီသင်္ဘောကြီးတွေဟာရှီဟောင်းဖီနီရှန်ပယ်လစ်စ်အဆောက်အဦကြီးတွေကိုအုံမိုးသွားတာကြောင့်ပဲဖြစ်ပါရဲ့ရှင
်တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမီနိုကတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုတော့တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်။ရန်ကုန်မြို့ကအင်းဝအချုပ်ဆိုင်မှာအလုပ်လုပ်နေတဲ့အိမ်အကူမိန်းကလေးငယ်နှစ်ဦးနှင်းပန်းနှိပ်စက်ခံရမှုအတွက်လိုက်ပါဆောင်ရွက်တဲ့နေရာမှာပြက်ကွက်မှုတွေရှိခဲ့တယ်ဆိုပြီးမြန်မာနိုင်ငံမျိုးသားလူခွေကော်မရှင်တာဝန်ရှိသူတချို့ကိုအစိုးရကအရေးယူပေးဖို့ပြည်သူ့လွှတ်တော်မှအရေးတကြီးအဆိုတင်သွင်းခဲ့တာကိုဒီကနေ့မှပဲတခဲနဲ့အတည်ပြုလိုက်ပါတယ်။လူခွေကော်မရှင်တာဝန်ရှိသူတွေကိုယ်တိုင်လာရောက်ဖြေရှင်းခဲ့တဲ့ပြည်သူ့လွှတ်တော်မှမဲခွဲဆုံးဖြတ်ပြီးတော့အရေးကြီးအဆိုကိုအတည်ပြုလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်။
ရန်ကုန်တိုင်းကြောက်သရားမြို့နယ်ကအင်းဝအချုပ်ဆိုင်မှာညင်းပန်းနှိပ်စက်ခံရတဲ့မိန်းကလေးငယ်နှစ်ယောက်ရဲ့အခွင့်အရေးကိုအကာအကွယ်မပေးဘဲမျက်နာကြီးပေးကြည့်အေးဖို့ဂျောင်းဝင်ဆေးဆက်ပေးခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်တာဝန်ရှိသူတို့ကိုပြည်ထောင်စုအစိုးရကအရေးယူပေးဖို့တိုက်တွန်းတဲ့အရေးကြီးဆိုတဲ့အကိုမဲခွဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတင်သွင်းထားတဲ့အရေးကြီးဆိုကိုတော့ပြည်သူ့လွတ်တော်တက်ရောက်လာသူအများစုကထောက်ခံခဲ့တဲ့အတွက်အတည်ပြုကြောင်းလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကကြေညာခဲ့တာပါ။
ရရှိတဲ့ဆန္ဒမဲဆင်းကိုကြေညာပါမယ်။ထောက်ခံဆန္ဒမဲပေါင်း384မဲ။ကန့်ကွက်ဆန္ဒမဲ1မဲ။ဂျာမနီဆန္ဒမဲပေါင်း10မဲဖြစ်ပါတယ်။တွတ်တော်ကိုယ်စားများခင်ဗျာ။ထောက်ခံတဲ့ကိုယ်စားလှယ်ဥယေကများတဲ့အတွက်ဦးထေဝင်းအောင်တင်သွင်းတဲ့အရေးကြီးအဆိုကိုတွတ်တော်ကအတည်ပြုကြောင်းကြေညာပါတယ်။
ပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုတာတွေမလုပ်ခင်မှာပဲအရေးကြီးဆိုနေပတ်သက်လို့ လူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေကိုလည်းဖြည့်ရှင်းခွင့်ပေးခဲ့တာပါအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဇော်ဝင်းကတော့အစောပိုင်းမှာဖြည့်ရှင်းခဲ့သလိုပဲအမှုကိုကင်တွယ်ဖြည့်ရှင်းရမှာကော်မရှင်ရဲ့လှုပ်ထုံးလုပ်နည်းတွေအတိုင်းဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းလွတ်တော်မှာထပ်မံကာကွယ်ပြောဆိုသွားပါတယ
်ဒီကိစ္စနဲ့ပတ်သက်လို့ပထမဦးစွာဆောင်ရွက်ချက်မှာသက်ဆိုင်ရာဌာနကလိုအပ်သလိုဆောင်ရွက်နိုင်ရေးအတွက်အကြောင်းကြားခဲ့ခြင်းဖြစ်ပါတယ်ဒုတိယအနေဖြင့်ဆောင်ရွက်သည့်အချက်မှာနစ်နာမှုများအားပူဇော်ပေးနိုင်ရေးအတွက်သဘောရိုးဖြင့်ဆောင်ရွက်ခဲ့ခြင်းသာဖြစ်ပါကြောင်းလေးစားစွာတင်ပြပါရခင်ဗျာ
အိမ်အကူမိန်းကလေးငယ်နှစ်ယောက်ကိုကိုလက်အင်ကာချုပ်ယွင်းတဲ့အထိညှဉ်းပန်းနှိပ်စက်ခဲ့တာလောက်ခလာစာမပေးဘဲခိုင်းစီတာမတရားချုံနှောင်ထိမ့်သိမ်းတာတွေလိုလောက်ရက်မျိုးတွေရှိခဲ့ပေမဲ့လူ့ခွင့်ရေးကော်မရှင်ကကျူးလွန်သူတွေကိုအရေးယူနိုင်ဖို့မကြိုးပမ်းခဲ့ဘူးဆိုပြီးတော့လေလွတ်တော်မှာမဲခွဲဆုံးဖြတ်တာတွေမလုပ်ခင်ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြတာပါတပ်မတော်သားကိုယ်စားလှယ်တူဦးဖြစ်တဲ့ဘုံမူအောင်စင်မင်းကလည်းကော်မရှင်အနေနဲ့တာဝန်မကြီးခဲ့ဘူးလို့အရေးကြီးအဆိုကိုထောက်ခံဆွေးနွေးသွားပါတယ
်ကော်မရှင်မှအဖွဲ့ဝင်ချို့သည်ဥပဒေကြောင့်အရသက်ဆိုင်ရာအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းခဲ့ပြီးပြည်မှုကျူးလွန်သူများတက်တာခွင့်ရအောင်ဤနိုင်ဆောင်ရွက်ခဲ့ခြင်းဖြစ်သည့်သဘောတက်ရောက်ကလုံရမည်လုပ်ငန်းရှင်များအတိုင်းလုံဆောင်ခြင်းမပြုဘဲမိမိတို့ကော်မရှင်ဤရည်ရွယ်ချက်တောင်ဝတ္တရားများအပေါ်ပြက်ကွက်မှုရှိသည့်အခြေအနေမျိုးဖြစ်ပေါ်ခဲ့ကြောင်းတွေးရှိရပါတယ
်စေကျော်သက်ရွယ်မင်းကလေးနှစ်ယောက်ညှဉ်းပန်းနှိပ်စက်ခံရတဲ့အကြောင်းမြန်မာနောင်သတင်းဌာနကသတင်းထောက်ချုပ်ဦးစုဝင်းကစုံစမ်းဖော်ထုတ်ခဲ့ပေမဲ့နှစ်နာကြီး390ပြည်ပြည်ကြည်အေးခဲ့တဲ့သတင်းဟာအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ရာကလူထုကြားမကြည်နပ်တန်တွေထွက်ပေါ်ခဲ့တာပါလူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေကအဖြစ်ပြက်နဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ထဲရန်ကုန်မြို့မှာသတင်းတောက်တွေကိုရှင်းလင်းပြောဆိုခဲ့ပေမဲ့မကြေနပ်ချက်တွေတော့ပိုပြီးကြီးထွားလာခဲ့ပါတယ်ဒီအတွက်လဲကော်မရှင်တာဝန်ရှိသူတွေကိုအရေးယူဖို့ဒါမှမဟုတ်တာဝန်ကနေထုတ်ပယ်ဖို့တောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့ရတာပါပေါ့မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းဝင်းကတော့အစိုးရတဲ့လက်ထက်မှာလူ့ခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းနေခြင်းဒီလိုလုံးရမျိုးတွေလက်ခံထားဖို့မဖြစ်နိုင်ဘူးလို့လွတ်တော်မှာတင်ပြသွားတာပါ
နိုင်ငံတော်ကြမ်းပိပုတ်ကိုရဲ့ဆောင်ရွက်ချက်ဒီဂုံတရင်းနေနဲ့ကမ္ဘာအလယ်မှာကျွန်တော်တို့နိုင်ငံဟာလက်ရှိအနေထားမှာဒါဂုံတက်ပရမမြန်မာနေတဲ့အချိန်ဖြစ်တဲ့အချိန်မှာခုကော်မရှင်ဟောင်းဝန်ချိုးရဲ့ဆောင်ရွက်ချက်များကတော့လူ့အခွင့်အရေးကိုပြည့်ရဲ့ပြုတာရောက်ပြီးတော့မြန်မာလူ့အဖွဲ့အစည်းတရားလုံးကမ္ဘာအလယ်မှာအရှက်ရသိခါကြသည်တဲ့အဖြစ်အပျက်တွေဖြစ်ပါတယ်ဒါကြောင့်နိုင်ငံသားများရဲ့အကျိုးစီးပွားကိုထောက်ထားပြီးစာနာစိတ်စောင့်စည်းမှုစင်ညုံတို့တရားအာကောင်ပြေဝသူများနဲ့အများအစားတို့လဲလဲဖို့လေပြည်သူလူထုအများကဆန္ဒပြုကြရဖြစ်ပါတယ
်အရေးကြီးဆိုတဲ့ပတ်သက်လို့လွတ်တော်မှာဆွေးနွေးရမှာတော့အမျိုးသားကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့ဒီလိုဖွဲ့စည်းရမှာလဲလူ့ခွင့်ရေးကိစ္စတွေကိုအလေးနက်ထားသူတွေကျွမ်းကျင်နားလည်သူတွေကိုထည့်သွင်းဖို့လဲလွတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းခဲ့ကြပါတယ်ရှင
် VOA သတင်းတောက်မမြင့်မြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံဘက်ချက်ပြန်ပို့ခံရတဲ့သတင်းနဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပထမဆုံးစကားစစ်ထိုးပွဲအကြောင်းမတင်ဆက်ခင်မှာမနေ့ပြန်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာဘလို့အကြောင်းအရာကိုဆွေးနွေးကြမလဲဆိုတာနားဆင်ပါရှင်
ရရှိမှာခင်ဗျမြန်မာနိုင်ငံထဲမှာဥပဒေမဲ့လို့ရတွေလူမဆန်တဲ့မတရားမှုတွေရှိနေပေမဲ့ဥပဒေစိုးမိုးရေးတာဝန်ယူရတဲ့ရဲတပ်ဖွဲ့တရားရုံးစတဲ့အဖွဲ့အစည်းတွေဘက်ကဒီဖြစ်ရပ်တွေပေါ်မှာထိထိရောက်ရောက်အရေးယူကန့်တွယ်မှုအားနည်းတဲ့ဆိုပြီးတော့ဝေဖန်ချက်တွေပေါ်ထွက်လာပါတယ်အရင်နှစ်ပေါင်းများစွာကြာတဲ့ဆေးအုပ်ချုပ်ရေးအောက်မှာတော့တရားဥပဒေစိုးမိုးရေးဟာသကလုံးလှလှအနေနဲ့ရှိခဲ့ပြီးတော့လက်တွေ့ဘက်မှာအားနည်းခဲ့တာအမှန်ပါအခုဒီပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရအသစ်လက်ထက်မှာတော့တရားဥပဒေစိုးမိုးရေးဆိုတာဘလောက်ထိလက်တွေ့ဖြစ်ပေါ်လာဖို့အခွင့်အလမ်းရှိလာပြီလဲတရားဥပဒေစိုးမိုးရေးအတွက်ဘယ်လိုမျိုးစင်ခေါ်ကဲဆန်းချက်တွေရှိနေပါသလဲခုနပြောတဲ့ဒီတရားဥပဒေစိုးမိုးရေးတာဝန်ယူရတဲ့အဖွဲ့အစည်းတွေရဲ့စွမ်းဆောင်ရည်ဘလောက်ထိအားထားနိုင်ပြီလဲဒီကြောင်းတွေကိုလာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပေါ်ဝင်ဆွေးနွေးမိမယ့်လူတွေသွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘက်ကိုကြိုတင်ပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာကိုမိမယ့်လူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပို့ထားလို့လည်းရပါတယ် VOA မြန်မာဘက်ရဲ့ Facebook စာမျက်နှာမှာလည်းကိုဆွေးနွေးလို့ရတဲ့အကြောင်းအရာကိုမီးမြှားလို့ရတဲ့မိကုန်တွေကို comment အဖြစ်နဲ့ရေးသားထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။မနေ့ပြန်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သတင်းရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ အခုဆက်ပြီးတော့လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေပြန်ပြီးတော့မြန်မာနိုင်ငံဘက်အချမ်းပြန်လွှဲပေးလိုက်တဲ့သတင်းကိုတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံဘက်မှာအလုလုကိုင်းရင်းနဲ့နှစ်ကြိမ်တိတိလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားအလုသမားတွေကိုမကြခင်မှာပဲမြန်မာနိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ကိုပြန်ပြီးတော့လွှဲပြောင်းပေးတော့မယ်ဆိုတဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဆိုပါတယ်။အသေးစိတ်ကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင်
။ထိုင်းနိုင်ငံတွင်မှအလုလာလုကိုင်းရင်နှစ်ကြိမ်လူကုန်ကူးခံရတဲ့မိသားစုတစုအပါအဝင်လူ၅ဦးကိုလူကုန်ကူးခံရမှုထပ်မံမဖြစ်ပွားခင်မှာထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကယ်ဆယ်လိုက်ကြောင်းလူကုန်ကူးသူတွေကိုကယ်ဆယ်ခဲ့တဲ့ဦးဆိုင်ရေးကဆိုပါတယ်
။နောက်နှစ်ခါကုန်ကူးခံရတာတော့အင်ဒိုဘက်မှာကုန်ကူးခံရတာ။ကုန်ကူးခံရတဲ့ကဖွဲ့စည်းတစ်ခုကနေကယ်ထုတ်လိုက်တယ်။ကယ်ထုတ်လိုက်ပြီးတော့သူကပြန်တက်လာ။ပြန်တက်လာတော့တခါလူကုန်ကူးခံနေရတဲ့လူပဲဖြစ်နေတာပေါ့နော်။ဒါပေမဲ့လို့သူကအဲ့သေးတော့အဲ့အရင်လောင်းတော့ပြန်မရောက်တော့တခြားနေရာမှာရောက်သွားမယ်စဲစဲမှာကျွန်တော်တော့ပြီးပြန်ခေါ်လာတာသူကကျွန်တော်တို့ကအခုကအိမ်ပြန်ပို့ပြန်မှာ
ဘန်ကောက်မြို့အနီးမဟာချိုင်ဝက်ချလုံလှေစိမ့်မှတစ်ဆင့်အင်ဒိုနီးရှားနိုင်ငံဗာဂျီးနီးယားကျွန်းမှာရောင်းစားခံခဲ့ရတဲ့လူငယ်တဦးကတော့အခုလိုပြောပြခဲ့ပါဗျာအ
ဲလိုကျွန်တော်ပထမဆုံးတော့မှတနေ့လောက်နောက်တစ်ခေါက်မှနောက်နေ့လောက်အခုကကျွန်တော်လာပဲမရှိ
တတန်၅ဖန်းလှေစိမ့်လှေအမှတ်17ကိုနဲ့ခုနှစ်တို့မှာရောင်းစားခံခဲ့ရတဲ့မြန်မာနိုင်ငံသားတဦးကလည်းအခုလိုပြောပြပါဗျ။
ကျွန်တော်ဒီကတန်လီစိတ်မှာရောင်းစားခံခဲ့ကျွန်တော်ကတန်လီစိတ်မှာကျွန်တော်အဲ့ဒီပြင်လဲတွေကိုထွက်ခဲ့ရတယ်ကျွန်တော်သုံးနှစ်တော့ထွက်ခဲ့ရတယ်။လောက်အကတော့မရအောင်ပါရဲ့။သူကတော့ပထမတစ်ခေါက်တနည်းနဲ့ချောင်းလာမှာလှေဝင်လာတယ်။လှေဝင်လာပြီးနောက်အခါကျတော့သူကကျွန်တော်ဆိုတဲ့မင်းအကျွေးမကြည့်ရဘူးတဲ့လေနောက်တစ်ခေါက်ပြန်ထွက်ပြီးတဲ့အဲကြားတဲ့အခါကျတော့ကျွန်တော်ကဒီကျွန်တော်တို့အဲ့ဒီကတန်ချောင်းအဝင်ဝချောင်းဝမှာကျွန်တော်ည၈နာရီတော့ရှိပြီကျွန်တော်ခုန်ချခဲ့တယ်ကျွန်တော်နှစ်ကြိမ်လောက်ကူးခံရပထမတစ်ကြိမ်ကတော့ကျွန်တော်လွမြောက်ခဲ့တယ
်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ2016ခုနှစ်အတွင်းလူကုန်ကူးမှုအမှုပေါင်း26ဦးကိုကင်တွယ်ဖြေရှင်းပေးခဲ့ပြီးလူကုန်ကူးခံရသူပေါင်း326ဦးကိုကယ်တင်နိုင်ခဲ့တာပါဒီထဲမှာလူကုန်ကူးမှုမှာပါဝင်ပတ်သက်သူ9ဦးကိုလည်းဖမ်းဆီးတရားစွဲဆိုနိုင်ခဲ့ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲဆက်ပြီးတော့ဒီကနေ့တနင်္လာနေ့မှာပြုလုပ်မဲ့အမေရိကန်သမ္မတလောင်း2ဦးရဲ့စကားဆစ်ထိုးပွဲအကြောင်းကိုပြောပြပေးကြပါမယ်။ Democratic သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ဟာသမ္မတရွေးကောက်ပွဲအတွက်ပထမဆုံးစကားဆစ်ထိုးပွဲကို New York ပြည်နယ် Hempstead မြို့မှာဒီကနေ့တနင်္လာနေ့မှာလုပ်သွားမှာဖြစ်ပါတယ်။ဒါဟာတနိုင်ငံလုံးကိုရုပ်သံကနေထုတ်လွှင့်မဲ့စကားဆစ်ထိုးပွဲ3ခုထဲကပထမဆုံးစကားဆစ်ထိုးပွဲဖြစ်ပါတယ်။ Hillary Clinton နဲ့ Donald Trump တို့ရဲ့စကားဆစ်ထိုးပွဲကအမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးရေးတွေအတွင်လူအများဆုံးစောင့်ကြည့်တဲ့ပွဲတွေကတခုဖြစ်လာဖို့ရှိနေပြီးတော့ဒီစကားစစ်ထိုးပွဲကသမရနေရာအတွက်အကျိတ်နဲ့ဖြစ်နေတဲ့ရွေးကောက်ပွဲရလက်အပေါ်မှာအဆုံးဖြတ်ပေးလာနိုင်ပွဲရှိပါတယ် VOA သတင်းတောက်ဂျင်မလုံးသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမရရွေးကောက်ပွဲအတွက်ပထမဆုံးစကားစစ်ထိုးပွဲကဒေါ်နယ်ထရမ့်အတွက်အဓိကကြားတဲ့စကားစစ်ထိုးပွဲဖြစ်လာဖို့ရှိနေပါတယ်မကြသေးခင်သတင်းပတ်တွေအတွင်းကလူလူထောက်ခံမှုစစ်တမ်းတွေမှာတော့Donald Trump ha Hillary Clinton နဲ့တိတ်ပကွာတော့ပဲကတ်လာနေပါတယ
် We will make America strong again. We will make America safe.
ခိုင်မာပြီးလုံခြုံစိတ်ချရတဲ့ American နိုင်ငံပြန်ဖြစ်အောင်ကျွန်တော်တို့လှုပ်သွားမယ်။ပြီးတော့ American နိုင်ငံကြီးကိုကြီးမြတ်တဲ့နိုင်ငံကြီးပြန်ဖြစ်လာအောင်ကျွန်တော်တို့လှုပ်သွားမယ
်။ Thank you God bless you. Thank you.
Hillary Clinton ကတော့ဒီစကားစစ်ထိုးပွဲအတွင်းမှာသူ့ကိုထောက်ခံတဲ့သူတွေအနေနဲ့စိတ်ချလက်ချရှိကြဖို့နဲ့သူအနေနဲ့အလုံးအတွက်အကျိုးရှိစေမဲ့စီးပွားရေးမျိုးတိဆောက်ချင်တယ်ဆိုတာကိုအဓိကပြောသွားဖို့ရှိပါတယ
် We're all of value in the United States of America the greatest country in the world
ကျွန်တော်တို့အလုံးမှာတန်ဖိုးကိုယ်စီရှိကြပါတယ်ကမ္ဘာအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုမှာလူတိုင်းဟာတန်းတူညီမျှပဲလို့ကျွန်တော်တို့ယုံကြည်ပါတယ
်ဒီစကားစစ်ထိုးပွဲတွေကရွေးကောက်ပွဲကိုအဆုံးဖြတ်ပေးလာနိုင်ခြင်းရှိတယ်လို့George Washington တက္ကသိုလ်ကတွဲဘက်ပါမောက်ခမက်သျူးဒဲလတ်ကပြောပါတယ
် Right now the election is closer than a lot of people anticipated and so
အခုချိန်မှာတော့ရွေးကောက်ပွဲကလူတွေမှန်းထားတဲ့ပို့ပြီးတော့အကျိတ်နဲ့ဖြစ်နေပါတယ်ဒါကြောင့်သူတို့နှစ်ယောက်စလုံးတွက်တော့အရန်ကိုအရေးကြီးပါတယ
်သမရလောင်းတွေရဲ့စကားစစ်ထိုးပွဲကို1960ခုနှစ်ကစတင်ပြီးရုပ်သံကနေထုတ်လွှင့်ပြသခဲ့တာဖြစ်ပြီးတော့အဲ့တုန်းကတော့ Richard Nixon နဲ့ John Kennedy တို့နှစ်ယောက်စကားစစ်ထိုးခဲ့ကြတာပါအဲ့နောက်ပိုင်းမှာတဖြည်းဖြည်းနဲ့ဒီစကားစစ်ထိုးပွဲတွေကသမရရွေးကောက်ပွဲတချို့မှာတက်ရောက်မှုတွေရှိလာနေတယ်လို့ George Mason တက္ကသိုလ်ကတွဲဘက်ပါမောက်ခ Jeremy Meyer ကပြောပါတယ
် In a normal year
the debates are one of the only ways to move the needles after the conventions. They're the moment where
ပုံမှန်ယူကောက်ပွဲညတည်မှာတော့ပါတီညီလာခံတွေအပြီးမှာဒီစကားစစ်ထိုးပွဲတွေကယူကောက်ပွဲမှာအပြောင်းလဲတွေဖြစ်စေတဲ့နည်းလမ်းတွေတဲကတစ်ခုဖြစ်ပါတယ်။လူအများပြားကဒီစကားစစ်ထိုးပွဲကိုရုတ်တံကနေပြီးတော့စောင့်ကြည့်ကြပါတယ်
။ Trump နဲ့ Clinton နှစ်ယောက်စလုံးဟာအခုနဲ့အစောပိုင်းကလုပ်တဲ့သူတို့ပါတီရဲ့ပါတီတွင်းအကျိုးယူကောက်ပွဲတွေမှာအောင်မြင်မှုတွေရအောင်လုပ်နိုင်ခဲ့ကြပါတယ်။ဒါမဲ့လည်း Donald Trump ရဲ့ကြိုတင်ခံမလို့မရတဲ့သဘောတဘာဝက Clinton အတွက်တော့စိန်ခေါ်မှုဖြစ်စေတယ်လို့ Georgetown တက္ကသိုလ်ကပေါမောက်ခ Stephen Wayne ကပြောပါတယ်
။ The thing about Donald Trump is that he is not as disciplined as
Donald Trump ကHillary Clinton လိုတော့စီစနစ်တကျနဲ့စီကံသေးဝတ်တဲ့လူတော့မဟုတ်ပါဘူး။ Donald Trump ကိုဒေါသထွက်အောင်စွန့်နိုင်ရင်တော့သူကပုံကိုယ်ကြီးတိုက်ခိုက်တာတစုံတရာလှုပ်လာနိုင်ပါတယ်။
မေဇနာရှင်တွေထဲမှာလည်းသူတို့နှစ်ယောက်စလုံးကိုမထောက်ခံတဲ့သူတွေအတော်များများရှိနေပြီးဒီစကားစစ်ထိုးပွဲတွေကသူတို့နှစ်ယောက်စလုံးအတွက်မေဇနာရှင်တွေကိုစီယုံသိမ်းသွင်းနိုင်ဖို့အခွင့်အရေးဖြစ်တယ်လို့ထောက်ခံမှုတွေရော့ကျသွားနိုင်တဲ့အန္တရာယ်လည်းရှိနေတယ်လို့ Jeremy Meyer ကပြောပါတယ
် What a debate can do is give a candidate a second chance to make a different impression
ဒီစကားစစ်ထိုးပွဲကနေပြီးတော့သမ္မတလောင်းတွေအနေနဲ့သူတို့အပေါ်မှာလူထုတွေရဲ့အမြင်ပြောင်းလာအောင်ကြိုးပမ်းဖို့နောက်တစ်ကြိမ်ခွင့်ရရလို့ပဲသူတို့အပေါ်မှာမကောင်းမြင်နေတာတွေလည်းပို့ပြီးတော့ခိုင်မာသွားစေနိုင်ပါတယ်
။သမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲကို၃ကြိမ်လှုပ်သွားမှာဖြစ်ပြီးတော့ Democratic Party ဒုသမ္မတလောင်း Tim Kaine နဲ့ Republican Party ဒုသမ္မတလောင်း Mike Pence တို့လည်းစကားစစ်ထိုးပွဲတစ်ကြိမ်လှုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်သတင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြပြချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိ Asia 77 ဂျိုလူကနေတရက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါရှင်။နောက်2နာရီအကြာည9:00နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီစနေမကြခင်အဆုံးသတ်တော့ပါပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင
်ကိုလံဘီယာအစိုးရနဲ့ကိုလံဘီယာလက်နက်ကိုင်တော်လှန်ရေးတပ်ဖွဲ့ FARC တို့အကြားနောက်ဆုံးဆင့်ညီညွတ်ရေးသဘောတူညီချက်ကိုဒီကနေ့တင်းနေလာနေမှာလက်မှတ်ရေးထိုးတော့မှာဖြစ်လို့ကမ္ဘာအနောက်ချမ်းမှာနှစ်အရှိကြဆုံးဖြစ်နေတဲ့တော်လှန်ပုံကံမှုတွေနဲ့ပြည်တွင်းစစ်ကိုအဆုံးသတ်နိုင်တော့မှာဖြစ်ပါတယ်FARC သဘုံအဖွဲ့နဲ့ကိုလံဘီယာအစိုးရအကြားလက်နက်ကင်ပြိပတ်ခါတွေကြောင့်တော့ကိုလံဘီယာနိုင်ငံမှာလူပေါင်း2သိန်းခွဲကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ငါးသန်းထက်မနည်းလဲဥယျာဉ်မဲခဲ့ရပြီပါပြီ။အခုသဘောတူညီချက်ကိုတော့အောက်တိုဘာလ2ရက်နေ့ကျင်းပမယ့်နိုင်ငံလုံးဆိုင်ရာလူထုဆန္ဒခံယူပွဲကနေအတည်ပြုရအောင်မှာဖြစ်ပါတယ်ရှင်။အမေရိကန်နိုင်ငံအရှေ့ပိုင်းရှာလော့မြို့မှာဒီဆန္ဒပြပွဲတွေဖြစ်လာခဲ့ပြီးတဲ့နောက်ညမထွက်ရမိတ်ထုတ်ထားတာကိုဒီကနေ့မှာတော့ပြန်ပြီးတော့ရုပ်သိမ်းလိုက်တာကြောင့်မြို့ထဲမှာလွတ်လွတ်လပ်လပ်စပြီးတော့တွာလာနိုင်ပါပြီ။ပြီးခဲ့တဲ့သတင်းပတ်ကဒီမြောက်ကိုရိုင်းနာပြင်းနဲ့ရှာလော့မြို့မှာရဲတွေရဲ့ပြစ်ခတ်မှုကြောင့်အာဖရိကနယ်ပွားအမေရိကန်အမျိုးသားတအူးတိတ်ဆုံးခဲ့ရတဲ့အပေါ်မှာဒီမကျေနပ်တဲ့အတွက်ဖြစ်လာတဲ့ဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ဒီညမထွက်ရအမိန့်ကို၃ရက်ကြာထုတ်ခဲ့တာပါရှင်။ဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်ကအငင်းပွားနယ်မြေအထက်မှာတရုတ်စစ်လေယာဉ်တွေပြန်တန်းခဲ့တာနဲ့ပတ်သက်လို့ဂျပန်ဆူရကဒီကနေ့တရုတ်ကိုသတိပေးလိုက်ပါတယ်။တရုတ်နိုင်ငံကဒိုင်အိုယူလို့ခေါ်ပြီးသူတို့ပိုင်ဆိုင်တဲ့အကြောင်းပြောထားတဲ့ဂျပန်ဆူရထိန်းချုပ်ရာဆန်ကာကူကျွန်းစုတွေရဲ့အရှေ့ဘက်မီယာကိုရေးလက်ကြားမှာတရုတ်စစ်သည်မော်တွေမနေ့ကတနင်္ဂနွေနေ့မှာပြန်တန်းခဲ့တာပါ။ဒါဟာလေယာဉ်အစင်း40လောက်ပါဝင်တဲ့တရုတ်ရဲ့ပုံမှန်စီးရေးလက်ချက်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့တရုတ်ဆူရအရာရှိတွေကပြောပါတယ်ရှင်။မြောက်ကိုရီးယားဆူရကနျူကလ ியர் ဆန်တပ်မှုတွေတွန်းမြစ်လှုပ်ဆောင်နေတဲ့အပေါ်မှာဒေတာရင်းပြည်ပကပုံမှုကြီးထွားလာနေနိုင်တဲ့အမျှအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးပေါင်းပြီးရေကြောင်းဆိုင်ရာစီးလေးချင်းမှုတွေဒီကနေ့လှုပ်ဆောင်ခဲ့ပါတယ်။လေယာဉ်တွေနဲ့ရေငုပ်သင်္ဘောတွေကိုတိုက်ခိုက်နိုင်တဲ့အမေရိကန်ဖြတ်သင်္ဘော USS Spurance ကတောင်ကိုရီးယားဖြတ်သင်္ဘောတွေရေငုပ်သင်္ဘောတွေနောက်ဒီရေငုပ်သင်္ဘောတွေကိုတိုက်ဖြတ်နိုင်တဲ့ရဟတ်ယာဉ်တွေနဲ့လေယာဉ်တွေနဲ့အတူပူးပေါင်းပြီးတော့ဂျပန်ပင်လယ်လို့ခေါ်တဲ့အရှေ့ပင်လယ်ထဲမှာပူးပေါင်းစီးလေးချင်းခဲ့ကြတာပါရှင်။
သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့လာနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ပီတာဟမ်လေးဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညစီစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.